Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် February 23ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကို line to meter 16925ရိုးအနေနဲ့ထုတ်လွှင့်နေပါပြီ။ကျမနင်္ဂလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝင်ယူသွားမှာပါ
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါ။ဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။ယူကရိန်းမှာတပုံတွေဘက်ကဆက်ပြီးတိုက်ခိုက်နေတဲ့အတွက်အပြစ်ခတ်ရစဲသဘောတူစာချုပ်အတိုင်းရှေ့တန်းကအလက်နက်ကြီးတွေဖယ်ရှားပြီးဖို့မဖြစ်နိုင်သေးဘူးလို့ယူကရိန်းစစ်တပ်ကပြောပါတယ်။အမေရိကန်နဲ့အီရန်နိုင်ငံချိုင်းဝင်ကြီးနှုတ်ဟာဂျနီဗာမှာဒီကနေ့လဲအီရန်နျူကလ িয়ার ရေးကိုဆက်ပြီးဆွေးနွေးနေကြပါတယ်။ဩစတြေးလျနိုင်ငံမှာတော့အစွန်းရောက်အန်ဒီယန်ကိုတိုက်ဖြတ်ဖို့အတွက်လူဝင်မှုကြီးကြပ်ရေးဥပဒေတားမြစ်မှုတွေကိုလုပ်မယ်လို့ဝန်ကြီးချုပ်တိုနီအဘော့ကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနားလည်ရင
်။ကောင်းပါပြီရှင်။မြန်မာစစ်တပ်နဲ့ကိုကံလက်နက်ကိုင်အဖွဲ့တို့စီရေးပဋိပက္ခတွေအတွင်ရှမ်းပြည်တပ်မတော် RCSS SSA ပါဝင်ပတ်သက်မှုရှိပါသလား
ရှမ်းတပ်ဖွဲ့တွေပါဝင်နေကြတာတော့ကျွန်တော်တို့တပ်ဖွဲ့ကိုညီညွတ်ပြီးတော့ပြောဆိုတဲ့အနေအထားပေါ်တာမျိုးတော့ဟုတ်မှာမဟုတ်ဘူးကျွန်တော်တို့
ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSA ရဲ့ပြောခွင့်ရပုံမှုစိုက်လောက်ဆိုင်မှာရှင်အပြည့်စုံကိုမကြခင်တင်ပြပေးသွားမှာပါဒါအပြင်ရှမ်းပြည်နယ်ကိုကံဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေချိန်မှာပဲဘုကိုတိုင်းဒေသကြီးအတွင်းမှာဒေသခံတွေဘာကြောင့်အထိတ်တလန့်ဖြစ်နေရတာပါလဲနောက်ပြီးမြန်မာနိုင်ငံတွင်ထူးခြားတဲ့စီးရဲအခြေအနေတွေဖြစ်ပေါ်နေချိန်မှာပဲမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့တိုင်းဒေသနဲ့ကိုင်းတပ်တွေနဲ့ဆက်သွဲတဲ့တရင်သမားတွေအပေါ်မတရားတင်ဆက်သွဲမှုပုံမှန်နဲ့ညှိဆွနိုင်တယ်လို့ပြောကြားလာမှုအပေါ်ဘလို့တုံ့ပြန်မှုတွေရှိနေပါသလဲဒီလိုထိတ်တန့်ရောက်တဲ့တရင်တွေကိုနောက်ပိုင်းမှာတင်ပြပေးပါမယ်ခုရင်ဆုံးတော့နောက်ဆုံးရတဲ့တရင်တွေကိုတော်ခင်မျိုးတက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ရှေ့တန်းတပ်တွေကလက်နက်ကြီးတွေကိုအပြစ်ခတ်ရစဲသဘောတူစာချုပ်တိုင်းဖယ်ရှားပေးဖို့ကိစ္စဟာရုရှားလိုလာတဲ့တပုံတွေဘက်ကအခုထိဆက်ပြီးတိုက်ခိုက်နေသေးတဲ့အတွက်စပြီးမလုံနိုင်ဖြစ်နေရတယ်လို့ယူကရိန်းစစ်တပ်ကပြောကြားလိုက်ပါတယ်။အခုလိုတိုက်ခိုက်မှုတွေဆက်ပြီးလုံနေသေး၍လက်နက်တွေပြန်ပြီးရုပ်သိမ်းပေးဖို့ဆွေးနွေးမှုတွေလည်းမလုံနိုင်ဘူးလို့ယူကရိန်းအရာရှိတွေကတနင်္လာနေ့မှာပြောကြားတာပါ။တနင်္လာနေ့ရုံးကတော့ရှေ့တန်းတပ်တွေကနေလက်နက်ကြီးတွေကိုဖယ်ရှားပေးဖို့အတွက်နှစ်ဖက်စလုံးကနေသဘောတူခဲ့ကြတာမို့ဒါဟာထပ်တလဲလဲပြက်ပြဲနေတဲ့အပြစ်ခတ်ရစဲအစီအစဉ်ကိုအကောင့်ထည့်ဖို့ပို့အပြုသဘောဆောင်တဲ့လက္ခဏာကိုပြသခဲ့တာပါ။တပုံတွေဘက်ကလာမဲ့တရင်နှစ်ပတ်အတွင်းသူတို့တက်တွေအားလုံးကိုပြန်ပြီးရုပ်သိမ်းပေးဖို့သဘောတူခဲ့တယ်လို့စစ်ပက်အရာရှိတွေကပြောတယ်လို့တနင်္ဂနွေနေ့မှာနှစ်ဖက်တက်တွေပြန်ပြီးဆုတ်ဖို့စတင်နိုင်တယ်လို့လည်းသတင်းတွေမှာဖော်ပြခဲ့ကြတာပါပြီးခဲ့တဲ့သတင်းပတ်မတိုင်ခင်ကလေးကတက်ရောက်မှုရှိခဲ့တဲ့ဒီအပြစ်ခတ်ရစဲရဲ့သဘောတူညီချက်အရလက်နက်ကြီးတွေကိုပြန်ပြီးရုပ်သိမ်းပေးကြမှာဖြစ်ပါတယ်
အီရန်နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့သဘောတူညီချက်ရရှိဖို့တက်မှတ်ရဲ့နီလာရာနဲ့အမျှအီရန်နဲ့အမေရိကန်တန်တမန်တွေဒီကနေ့တင်းလာနေမှာဆေးစပ်ညှိနှိုင်းမှုတွေဆက်လုပ်နေပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇရစ်တို့ဟာတင်းနေနေတုန်းကလည်းဂျနီဗာမှာနှစ်နိုင်နီးပါးကြာတွေ့ဆုံခဲ့ကြပါတယ်။မတ်လ24ရက်နေ့နောက်ဆုံးထားပြီးအခြေခံသဘောတူညီချက်တွေရရှိဖို့အီရန်အနေနဲ့နျူကလ িয়ার အစီအစဉ်တွေကိုငြင်းငန်းစွာလှုပ်ဆောင်ဖို့အပြန်အလှန်အားဖြင့်အီရန်ပေါ်စီးပွားရေးပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးဖို့ဆိုတဲ့နောက်ဆုံးအတီသဘောတူညီချက်တရက်ကိုတော့ဇူလိုင်လ1ရက်နေ့မတိုင်ခင်ရာသွားဖို့နှစ်ဖက်သဘောတူညီကြတာဖြစ်ပါတယ်။ IAEA ကုလသမဂ္ဂအနုမြူအေဂျင်စီကထုတ်ပြန်တဲ့အစည်းအဝေးခန်းစာအသစ်ထဲမှာတော့အီရန်နိုင်ငံတွင်နျူကလ িয়ার ဒုံးလက်နဲ့ထုတ်လုပ်နိုင်ဖို့အတွက်လှုံ့ဆော်နေတာအပါအဝင်အများမသိနိုင်တဲ့နျူကလ িয়ার နဲ့ဆက်စပ်တဲ့လှုပ်ရှားမှုတွေရှိနေနိုင်တာကြောင့်စိုးရိမ်မကင်းဖြစ်ရစေပဲလို့ဖော်ပြလိုက်ချိန်မှာအခုနောက်ဆုံးဆွေးနွေးပွဲတွေဖြစ်လာရတာပါ။ဒါပေမဲ့အီရန်ဟာနျူကလ িয়ার သဘောတူညီချက်နဲ့တတ်မှတ်ချက်တချို့နဲ့အညီလှုပ်ဆောင်နေတာဖြစ်တယ်လို့နိုင်ငံတကာ IAEA ကပြောပါတယ်။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ငြင်းငြမ်းစွာလှုပ်ဆောင်နေတာဖြစ်တယ်လို့ဒီအပေါ်မှာပွင့်လင်းမြင်သာမှုအပြည့်အဝရှိတယ်ဆိုတာကိုလေ့လာတွေးရှိချက်တွေကဖော်ပြနေကြောင်း IAEA တတ်မှတ်ရီဇာရဲ့ပြောစကားကိုကိုးကားပြီးအီရန်အစိုးရသတင်းတွေမှာဖော်ပြထားပါတယ
်။ American ကောက်ဝေးဝန်ကြီးအသက် Ashton Carter ဟာIS Islamic စစ်သွေးကြော်တွေကိုနှိမ်နှင်းဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးကူဝိတ်မှာအမေရိကန်ထိပ်တန်းတပ်မှုကြီးတွေနဲ့တန်တမန်တွေကိုတနင်္လာနေ့မှာတွေ့ဆုံပြီးစကားပြောကြမှာဖြစ်ပါတယ်။ကာကွယ်ဝန်ကြီးကာတာဟာအာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်လေတပ်အခြေစိုက်စခန်း Arif Jam မှာပြုလုပ်မဲ့အစည်းအဝေးကိုဦးဆောင်ဖို့အတွက်က Kuwait ကိုလာရောက်တာဖြစ်ပါတယ်ဒီအစည်းအဝေးကိုစစ်ဖက်အရာရှိတွေအပြင်ဂျော်ဒန်နဲ့ရှေ့လေပိုင်းဒေသတလောမှာရှိတဲ့ American တပ်မတ်တွေပါတက်ရောက်ကြမှာဖြစ်ပါတယ်ဒီအစည်းအဝေးကနေ IS Islamic စစ်သွေးကြော်တွေနှိမ်နှင်းရေးနဲ့ပတ်သက်ပြီးမဟာဗျူဟာအသစ်ကိုချပြတ်ဖို့ရှိမယ်လို့မျှော်လင့်မထားပေမဲ့စစ်သွေးကြော်အဖွဲ့ကိုနှိမ်နှင်းဖို့အတွက်လှုံ့ဆော်နေမှုတွေရဲ့ပမာဏကို Mr. Carter ပုံမနားလည်လာစေလိမ့်မယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်ဝန်ကြီး Carter ဟာအာဖဂန်စတန်ကနေနှစ်နှစ်အတွင်းအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းရေးဆိုင်ရာအစီအစဉ်ကိုပြန်လည်ပြီးတုံ့တက်ဖို့အတွက်တနင်္လာနေ့တုန်းကအာဖဂန်စတန်နိုင်ငံတောင်ပိုင်းကိုတွားရောက်ခဲ့တာပါဝန်ကြီးကာတာဟာကန်ဒဟာကအမေရိကန်အခြေစိုက်စခန်းမှာအမေရိကန်စစ်သားတွေနဲ့တွေ့ဆုံခဲ့ပြီးအာဖဂန်စတန်တပ်တွေကိုကူညီပြီးလေ့ကျင့်မှုနဲ့အကြံဉာဏ်ပေးဖို့အတွက်မဟာမိတ်တပ်တွေရဲ့စူးစမ်းနေမှုတွေနဲ့ပတ်သက်ပြီးတင်ပြချက်တွေကိုလက်ခံနားထောင်ခဲ့ပါတယ်
ဂရီးနိုင်ငံအတွက်နောက်ထပ်လေးလကြာငွေကြေးထောက်ပံ့မှုပေးသွားနိုင်ရေးဥရောပသမဂ္ဂကျွေးရှင်နိုင်ငံတွေရဲ့တွန်းအားတစိမ့်တေသအဖြစ်ဂရီးအစိုးရတာဝန်ရှိသူတွေဟာစီးပွားရေးပြည်ပြင်ပြောင်းလဲရေးအစီအစဉ်မူကြမ်းကိုဒီကနေ့မှနောက်ဆုံးအဆင့်ကင်တွယ်ဆောင်ရွက်နေပါတယ်ကျွေးရှင်တွေအဆိုပြုထားတဲ့စီးပွားရေးပုံစံကိုလက်ခံမယ်ဆိုရင်နောက်ထပ်လေးလကြာငွေကြေးထောက်ပံ့မှုတွေဆက်ရနိုင်မှာဖြစ်တယ်လို့သူတို့အဆိုပြုထားတဲ့မူကြမ်းကိုလက်ခံဖို့ပြီးခဲ့တဲ့တောက်ကြာနေ့မှဥရောပဗဏ္ဍာရေးဝန်ကြီးတွေကဂရီးအစိုးရကိုတိုက်တွန်းရာဇသံပေးခဲ့ပါတယ်အကြံပြုထားတဲ့စီးပွားရေးပုံစံမူကြမ်းကရင်းရင်နေတဲ့ဂရိစီးပွားရေးကိုပြန်လည်ထူထောင်လာစေဖို့ရည်ရွယ်တာဖြစ်တယ်လို့အစိုးရကိုအတုံးစည်းတွေဖြတ်တောက်မဲ့အစားဒီသတင်းပတ်တဲ့အချိန်စီတော့မဲ့အကျွေးဒေါ်လာဘီလီယံ300နီးပါးကိုတက်တန်းအသစ်ပြန်တိုးပေးနိုင်မှာဖြစ်ပါတယ်အခွန်ရှောင်နေတဲ့ကိစ္စအပါအဝင်အစိုးရဝန်ထမ်းတွေထိထိရောက်ရောက်အလုပ်လုပ်လာအောင်ဂရိအစိုးရကအသေးချာလှုပ်ဆောင်နေပါတယ်လို့ဂရိအစိုးရအဖွဲ့ဝန်ကြီးနီကိုစကာမနီကပြောပါတယ်ငွေချေးတဲ့အစီအစဉ်တွေရပ်ပစ်သွားမယ်လို့ပြီးခဲ့တဲ့ဇန်နဝါရီလရွေးကောက်ပွဲမှာဂရီပေးခဲ့တဲ့ဂရီဝန်ကြီးချုပ်သိက်အလက်ဆစ်ဟာနိုင်ငံချင်းငွေတွေဆက်ယူမယ်ကိစ္စနဲ့ပတ်သက်လို့အဝေးပန်းခံနေရပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ19 kHz 1683ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဩစတြေးလျနိုင်ငံသားအစွန်းရောက်တွေရဲ့ချိန်ချောက်မှုအန်ဒီယဂိုတွန်းလှန်တိုက်ဖြတ်ဖို့ရည်ရွယ်ပြီးအကြမ်းဖက်တိုက်ဖြတ်မှုဖြစ်လာအောင်အမုန်းတရားတွေပြန့်ပွားအောင်လာအောင်လုံဆောင်နေတဲ့အဖွဲ့တွေကိုချိန်မှုံးမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုလည်းပုံမခိုင်မအောင်လုံဆောင်မှာဖြစ်ကြောင်းဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ဩစတြေးလျအစိုးရကဒီဇင်ဘာလတုန်းကဆစ်ဒနီမြို့မှာကော်ဖီဆိုင်မှာလူသေဆုံးမှုတွေဖြစ်စေခဲ့တဲ့ဒဇာကန်ဖမ်းဆီးခဲ့တဲ့လောက်ရနဲ့ပတ်သက်ပြီးသုံးသပ်ချက်ကိုထုတ်ပြန်လိုက်ပြီးတဲ့နောက်မှာဝန်ကြီးချုပ်အဘော့ကအခုလိုအစွမ်းအောင်တိုက်ဖြတ်ရေးဆိုင်ရာနိုင်ငံတော်မဟာဗျူဟာအသစ်ကိုချပြလိုက်တာဖြစ်ပါတယ်မုံဒီလာအောင်ဖြစ်စေအမုံတရားတွေဖြစ်ပေါ်လာအောင်ဖြစ်စေမလောက်ကြဖို့အတွက်ပြင်းပြင်းထန်ထန်တားမြစ်လိုက်တယ်လို့မုံဒီဖို့တင်ကြားပေးနေတဲ့နိုင်ငံနိုင်ငံမှာနိုင်ငံသားဖြစ်ခံယူထားသူတွေကိုဩစတြေးလျနိုင်ငံသားဖြစ်မှုကနေခိတ္တဆိုင်ငံဒါမှမဟုတ်ပယ်ဖြစ်တဲ့အရေးယူမှုလဲပါဝင်တယ်လို့မစ္စတာဘော့ကပြောကြားခဲ့ပါတယ်ဩစတြေးလျမြေပေါ်မှာနောက်ထပ်အကြမ်းဖက်မှုတွေထပ်ပြီးမဖြစ်စေရဘူးလို့အစိုးရအနေနဲ့ကတိမပေးနိုင်ပေမဲ့ဩစတြေးလျအစိုးရဟာအကြမ်းဖက်ချိန်ချောက်မှုရဲ့အန္တရာယ်ကိုတော့ဘရော့မှရှော့တွက်မထားဘူးလို့လည်းပြောကြားခဲ့ပါတယ်
ဒီစီလောက်တဲ့ Ebola ယောဂါပိုအန်ရီကိုတားဆီးတဲ့အနေနဲ့လာမယ့် April ပြုံရမ်းမြို့မှာကျင်းပမယ့် Marathon ပြိုင်ပွဲမှာနိုင်ငံသားတွေဝင်ရောက်ရှင်ပြိုင်ခွင့်ကိုမြောက်ကိုရီးယားအာဏာပိုင်တွေကဖိတ်ပင်လိုက်တယ်လို့ခီးသွားကုမ္ပဏီတစ်ခုကဒီကနေ့ပြောပါတယ် Ebola ယောဂါဖြစ်ပွားတည်ဆုံးတာမျိုးမရှိသေးတဲ့မြောက်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလကစပြီးနေဆက်ကနေနိုင်ငံသားအဝင်မခံသလိုတန်တမာတွေပဲဖြစ်ဖြစ်အကူအညီပေးရေးလုပ်သားတွေပဲဖြစ်ဖြစ် Ebola တန်တရာအရှိခံရတဲ့ဗဲနိုင်ငံသားကိုမှအဝင်မခံဘဲတားမြစ်လာခဲ့တာပါအမေချက်ကိုမြောက်ကိုရီးယားအာဏာပိုင်တွေကသူ့စီအကြောင်းကြားခဲ့တယ်လို့ဘေကျင်းအခြေစိုက်ကိုလီယိုခီးသွားကုမ္ပဏီတာဝန်ခံနစ်ဘော်နာကသတင်းဌာနတွေကိုပြောပါတယ်မာရသွန်ပြိုင်ပွဲဝင်ပြိုင်မဲ့နိုင်ငံသား400ကျော်လောက်သူ့ကုမ္ပဏီကလက်ခံရလိမ့်မယ်လို့မျှော်လင့်ထားကြောင်းဘော်နာကပြောပါတယ်အီဘိုလာနဲ့ပတ်သက်လို့မြောက်ကိုရီးယားအာဏာပိုင်တွေရဲ့တားမြစ်ကြေညာချက်ကိုဖေဖော်ဝါရီလကုန်လောက်မှာသူသိနိုင်ရလိမ့်မယ်လို့ကုမ္ပဏီနေနဲ့မျှော်လင့်ကြကြောင်းသူကပြောဆိုပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာမနေ့ကတနင်္ဂနွေနေ့ကကရုသင်းမောတစီကုန်တင်သင်းမောတစီနဲ့တိုက်မိပြီးနစ်မြုပ်သွားခဲ့တာမှာဒီကနေ့မှာတော့တေဆုံးသူအရေအတွက်69ယောက်ထဲမနေ့ရှိသွားပြီလို့ဘင်္ဂလားဒေ့ရှ်ရေချောင်းဆိုင်ရာအရာရှိတွေကထုတ်ဖော်ပြောကြားခဲ့ပါတယ်။မြို့တော်ဒက်ကာကနေအနောက်မြောက်ဘက်24မိုင်အကွာလောက်ကပတ်မာမြစ်ထဲမှာတိုက်မိပြီးတကူကရုသင်းမောနှိမ့်မြုပ်သွားခဲ့ရတယ်လို့လူ90လောက်ကိုတော့ကယ်ဆယ်နိုင်ခဲ့ပြီဖြစ်ပါတယ်။ဒီကနေ့မှာတော့ကရုအရင်ကပက်မန်မြစ်ပြင်ရဲ့အထက်ကိုပြန်လည်ဆေးယူနိုင်ခဲ့တယ်လို့အာနာဘန်တွေကပြောပါတယ်။ဒီကရုအရင်နှိမ့်မြုပ်ချိန်မှာခီးတဲ့ဗန်နီယောက်ပါသွားတယ်ဆိုတာကိုတော့တိတိကျကျမတိရသေးပါဘူး။ဒါပေမဲ့ခီးတဲ့140လောက်ရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။တောင်ဝါရှနိုင်ငံတစ်ခုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာကရုရင်ကုမ္ပဏီတွေဟာပုံမှန်အားဖြင့်ခီးတဲ့ဆင်းကိုထားလို့မရှိတတ်ကြပါဘူး။
တနင်္ဂနွေနေ့ကဟောလိဝုဒ်မှာကျင်းပခဲ့တဲ့89ကြိမ်မြောက်အော်စကာရုပ်ရှင်ထူးချွန်ဆုပေးပွဲမှာဘတ်မန်ကအကောင်းဆုံးဇာခာဆုစုခူးသွားသလိုဘတ်မန်ဇာခာရဲ့ဒါရိုက်တာအလီဂျန်ဒရိုဂွန်ဇလီအနာတုကလည်းအကောင်းဆုံးဒါရိုက်တာဆုကိုစုခူးသွားပါတယ်။သူ့ရဲ့မက္ဆီကိုပြည်သက်အတွက်ကြိုးပမ်းရကြုံတယ်လို့ဆုပေးပွဲမှာပြောသွားပါတယ်။
I want to dedicate this award for my fellow Mexicans, the ones who live in Mexico.
Mexico မှာရှိကြတဲ့သူကိုအားပေးနေတဲ့ပြည်သက်အတွက်သူကြိုးစားခဲ့ရတာဖြစ်ပါတယ်။ကျွန်တော်တို့ဟာကျွန်တော်တို့နဲ့ထိုက်တန်တဲ့အစိုးရကိုရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်တဲကိုရွှေ့ပြောင်းဝင်လာကြတဲ့ Mexican နိုင်ငံသားတွေကိုလူကုန်တိုက်ခါနဲ့အညီဆက်ဆံခံကြရလိမ့်မယ်လို့မျှော်လင့်ကြောင်း Director Alan Jandros ကပြောသွားတာပါ။အကောင်းဆုံးဆက်ဆောင်မင်းသားစုကတော့ The Theory of Everything ဇာတ်ကားတွေကဗြိတိရှမင်းသား Eddie Redmayne ကရရှိသွားပြီးအကောင်းဆုံးဇာတ်ဆောင်မင်းသမီးစုကတော့ Steve Alex ဇာတ်ကားတွေက Julie Yanmon ကစုကူးသွားပါတယ်။အကောင်းဆုံးအမျိုးသားဇာတ်ပုစုကတော့ Whitless ဇာတ်ကားတွေကမင်းသား JK Simons ကရရှိသွားသလို White Hood ဇာတ်ကားအတွက်အကောင်းဆုံးအမျိုးသမီးစုကတော့ Patricia Arquez ကရရှိသွားပါတယ်
တနင်္လာနေ့ညထိတ်တန့်ရောက်တဲ့တွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေတနင်္လာနေ့ညနေခင်းတဲ့တွေကိုဆက်လက်တင်ပြပေးနေပါရယ်ခုဆက်လက်ပြီးကြမ်းရှိနေတဲ့အချိန်တွင်မြန်မာနိုင်ငံဆိုင်ရာတရင်ဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါလက်ရှိမြန်မာစစ်တပ်နဲ့ကိုကလန်နဲ့ကင်အဖွဲ့တို့ဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခအတွင် RCSS SSA ကနေပါဝင်ပတ်သက်မှုမျိုးမရှိသလိုဒီစစ်ပွဲမှာတရုတ်နိုင်ငံကပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်အပေါ်တက်သေးတာကခိုင်လုံစွာနဲ့ခြားပြဖို့လိုတယ်လို့လည်းတောင်ပိုင်းရှမ်းပြည်တပ်မတော်ဖက်ကပြောပါရယ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့အကြားမှာနိုင်ငံရေးဆွေးနွေးပွဲအမြန်ပေါ်ပေါက်ရေးအတွက်ပြီးခဲ့တဲ့ပြည်ထောင်စုနေတုန်းကငင်းချမ်းရင်းနဲ့အမျိုးသားပြန်လည်တင်မြင့်ရေးဆိုင်ရာကတိကဝတ်ပြုလက်မှတ်ရေးထိုးခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကနေဒီကနေ့ထိုင်းနိုင်ငံမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါ RCSS SSA လို့ခေါ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ကနေနိုင်ငံတော်အစိုးရနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒီကနေ့ထိုင်းနိုင်ငံမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့အစိုးရနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးရတဲ့အကြောင်းရင်းကိုတော့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမူဆိုင်လောင်ဆိုင်ကအခုလိုပြောပါတယ
်ဒီနိုင်ငံလုံးပြည်ခရဲ့ဆိုင်ရာတော်ပြည်ချက်သာချုပ်တွေများများမထုံးမှန်ဖို့အရေးနောက်ပြီးတော့အားလုံးပါဝင်ပြည်ပါဝင်ထိုက်တယ်မယ်ရေးစနစ်တော်ကြီးတရက်တော့အပြင်းများရှင်းပါမယ်ရေးနဲ့ဒီကျွန်တော်တို့အားလုံးမြန်မာနိုင်ငံဆိုင်ရာဆက်လန်းတော့နိုင်ဖို့အရေးကိုကျွန်တော်တို့အဖွဲ့အစည်းအနေနဲ့ဆက်လန်းနိုင်မှုဆိုရအချင်းချင်းလည်းရေးချက်တာရှိပါတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့မှာဓမ္မရဦးသိန်းစိန်အပါအဝင်အစိုးရဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနိုင်ငံရေးပါတီဖွဲ့စည်းတို့နဲ့တွေ့ဆုံမှုမှာတောင်ပိုင်းရှမ်းပြည်သမတော်ပါဝင်ကရင်လက်နက်ကိုင်ဖွဲ့3ဖွဲ့ကတာလက်မှတ်ရေးထိုးခဲ့ပြီးဂျန်လက်နက်ကိုင်ဖွဲ့စည်းများစုကတော့လက်မှတ်ရေးထိုးခဲ့ခြင်းမရှိပါဘူးလက်ရှိရှမ်းပြည်နယ်ကိုကကူပိုင်အုပ်ချုပ်ခွင့်ရလောက်ကင်ဒေသဘက်မှာမြန်မာအစိုးရစစ်တပ်နဲ့ကိုကတပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကနေကိုကတာဘက်ကိုစီရီကူညီပေးဆောင်နေတယ်လို့လဲတမတော်ကာကွယ်ရေးဌာနကနေတရားဝင်ထုတ်ပြန်ပြောကြားမှုတူလဲရှိနေပါတယ်။တောင်ပိုင်းရှမ်းပြည်တမတော်အနေနဲ့ကိုကရေးကိစ္စမှာပါဝင်ပတ်သက်မှုမရှိဘူးလို့လဲဘူမူဆိုင်လောင်ဆိုင်ကအခုလိုပြောပါတယ
်။ရှမ်းတပ်ဖွဲ့ကပါဝင်နေဆိုတာတော့ကျွန်တော်တို့တပ်ဖွဲ့ကိုညီညွတ်ပြီးတော့ပြောဆိုတဲ့အနေအထားပေါ်မှာမျိုးတော့ဟုတ်မှာမဖြစ်ပါဘူး။ကျွန်တော်တို့နာမည် RCSS ဖြစ်တဲ့ဆိုတဲ့နာမည်နဲ့တပ်ပြီးတော့ပြောထားတာမျိုးတွေ့ရတဲ့အကြောင်းကျွန်တော်တို့တပ်ဖွဲ့ကိုညီညွတ်ပြောဆိုတာဟုတ်ပါဘူး။
Kuga Kuba Ochukuya the Radwin, Pipo Akeda, Lakwa and Type Wes Cinema, the Yosita Hongri Power in the Lu, Yulblu Essi, Water Pop Pine, Lenessa Yunga Tote, Lena Dugule, Tainsi Yami Delu, Nebido Mashida, Kagwayu Wonji Tanaya, Fivoila Nasa Nema Pilot, Trinsa Shinlin Wema, Turia Bujuji, Miatuga, Shinlin Pioja Kebare, Tabimet Tamaro Nine, the Yunga Sita Hongriga, Si Ye Jambi, Nibia, Jesus City, the Ninine Power, but that movie she needed Sude, Sosu Chapoma, Tati Targa, Kailung Swane, Chabiabu, Lua de Lule, Pumu Silong Sanga, Kulu Piovare.
ဒီအောင်နိုင်ငံအနေနဲ့ဆက်ဆက်တယ်လားဆိုတာကျွန်တော်တို့သိကြတာအရှိရှိဖို့တော့လိုအပ်ပါတယ်ဒီအဲ့လိုမျိုးကြီးကြမပေါ်ပြနိုင်ဘူးဆိုရင်တစ်ဖက်နိုင်ငံကအပြင်ပြည်တဲ့စံပုံးမှုတွေပေးတယ်ဆိုတာဘယ်လိုအနေနဲ့ပြေကူလဲဆိုတော့အကျဉ်းချက်လေးတွေဒီဖြစ်ပုံကြီးကပုတ်တင်ပါတယ်လက်ရှိကိုကန့်ဒေတာမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီနှစ်ဖက်တပ်ဖွဲ့တွေပြင်ဒေတာ
Chatin and Lule, Nima Ninja Yisenaga, Chizan Yashi, Ula Monsugani, two Mingo Kulu Piovare. Shambine, Koga, two dira, Laka and dira Bama, Nangaro, Tamara Utain Singani, Favor Walla, Sakone Niga Sabi, Se Ocho Yin, Ocho Tabu, Tamrogo, Tawo, Loa Kebare, Tongman Shambi, Tamrogaro, Soyan in it, Toseku Yatambi, Nangayi, Nilaya, Twison, Suni, Pishatin, Elu, Azi, SS, SSA, Pyokuya, Pumu, Sign Longsanga, Biovare, Tainda Lanaga, Puddin, Supertare, UNFCO, Ninu, Tainda Lumumia, Federal Council in Negaro. Koga Tapwe, MNTAA Go, Tacha Tainda Lenaka, Poet Simia Nidu, a team happy book, Lenaka and Peribakawa, Miam Yatami, Asoya Goza, UBWZigo, Bidonsu Nyanjan Yi Posan Yi Lungan Comedine, Tainda Lenaka and Tolan Yi Poesi Goza, and CC Dido, the Nangalo Pika Yase, Sunu Buegani, Nangan Yea, Sunu Pishin Yigu, a Miam Posan, Juban Losan Tijau, Fever Walla Nasate Nima, Jinya Chet, Tokian Tavare, Kamia.
Nangu and Mimian Timbia Torawashi. တော်တာရှင်များရှင်ရှမ်ပြည်နယ်ကိုကန်ဒေတာမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေချိန်မှာပဲခူးတိုင်းဒေတာကြီးတွင်မှာစစ်တပ်ကပေါ်လာဆွဲရဲဆိုတဲ့ကောလာဟလတဲ့တင်တွေဖြစ်ပေါ်နေပြီးကျင်းလက်နေပြည်သူတွေဟာထိတ်တလန့်ဖြစ်နေပါတယ်ပခူးတိုင်းဒေတာကြီးတွင်ကရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့တည်တည်င်းကိုလိုက်လံစုံစမ်းမေးမြန်းပြီးမဟုတ်မမှန်ကြောင်းရှင်းလင်းနေတယ်လို့ဆိုပါတယ်တည်တည်င်
သားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေချိန်မှာပဲပဲခူးနဲ့တောင်ငူမြို့တွေမှာအရက်သားတွေကိုရှေ့တန်းမှာလက်နဲ့ရိတ်ခါပို့ဆောင်ရေးအတွက်စစ်တပ်ကပေါ်တာဆွဲတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်ပဲခူးမြို့ပေါ်မှာပေါ်တာဆွဲတယ်လို့သတင်းတွေထွက်ပေါ်ပြီးဒေသခံတွေအထိတ်တလန့်ဖြစ်နေတဲ့အခြေအနေကိုပဲခူးမြို့ကဥနေဝင်းကအခုလိုပြောပါတယ်
ဒီဘကူကမှာရပ်ဘကဆိုဒီမှာရွာလုံးကျိုးရက်ွက်လုံးကျိုးဗျာတကထွက်ပြီးတော့လေခွန်းနဲ့ပြီးနေရအဆင်ရောက်နေတယ်ဗျာ။ညဖြစ်နေတော့တရားတမျိုးလုံးဗျာအကုန်လုံးဆော့ဆော့ဆိုင်တွေတို့တွေတို့ဆိုင်တွေတို့လည်းပြိတ်ကြတယ်အကုန်ပိတ်ကုန်ရတယ်။ဒီဘကူကျွန်တော်တို့ဒီဥဒ္ဒါမျိုးတွေပေါ့ဗျာ။ဒီလိုမှကြီးကျက်ဖြစ်တယ်။ပေါ်တာဆွဲတယ်ဆိုပြီးတော့ဗျာ။အဲ့ဒါအခုချိန်ကြီးမမြင်ရသေးဘူး။ဟိုဘဒူတွေကနေဒီကောလာလာကိုထုတ်လိုက်လိုက်တော့မသိဘူးဗျာ။ဒါပေမဲ့တကယ်တမ်းကျတော့ဒီနေ့လို့ဒီနေ့စားလူမှုဘဝမတော်တဲ့ကြီးရရွာတယ်။
ပဲခူးမြို့ဥတ္တာမြို့တဲ့ရက်ွက်ကြီးရှိရဲ့အုတ်ချွေမှုဥမျိုးဝင်းကဒီကောလာဟလသတင်းတွေပြန့်နှံ့နေတာကြောင့်လူတို့ကိုလိုက်လံရှင်းလင်းနေရကြောင်းပြောပါတယ်
။ညာဆိုလို့ရှိရင်ကျွန်တော်ဆိုလို့ရှိရင်တကောင်လောက်ဖြစ်ဖို့ဒီကိုရက်ွက်နေပြည်သူတွေအထိတ်တလန့်မပြေအောင်လိုက်ပြီးတော့ပြောဆိုပြရတာပေါ့။မပြစ်နိုင်ပါဘူးဒါမဟုတ်ဘူး။အခုဒီဖြစ်ဒီခါကြီးမှာပေါ့နော်ဒီလိုဘော်ဒါဆွဲတယ်ကျွန်တော်လည်းဘာမှမသိရဘူးနဲ့ဆွဲတယ်ဆိုတဲ့ဟာလည်းမဖြစ်ရဘူးပေါ့နော်။မဖြစ်လည်းမဖြစ်တယ်မဖြစ်လည်းမဖြစ်နိုင်ဘူးပေါ့။အခုကယောက်ျားလေးဆိုလို့ရညဆိုလို့ရဒီတော်တယ်တော်ဆက်တယ်ဒီဖုန်းကြောင်းနေမှာအကုန်အပြည့်ပဲညာကြီးမောင်မောင်လည်းဟိုပြေးသွားအောင်အကုန်လုံးတိုက်မိထိုက်မိဖြစ်ကုန်ကြတာပေါ့မနေ့ကဒီဘကုတမျိုးလုံးလို့ပဲတော်တော်လေးကိုဟော့သွားတယ်အဲ့တဲ့တင်းကကျွန်တော်တို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့လည်းအဲ့ဒါတွေလိုက်စုံစမ်းနေတယ်ကောလာဟာလာဘယ်လိုလူကတွေဘယ်လိုပြောသွားလဲပေါ့နော်ရက်ွက်နေပြီးထိတ်တလန့်ဖြစ်အောင်ဘယ်လိုလူကပြောလဲဆိုပြီးတော့သူတို့လိုက်စုံစမ်းတယ်
ပဲဘကိုးတိုင်ခရိုင်ရဲတပ်ဖွဲ့မှုယုံကတာဝန်ကျရဲရဟာရှိကသူတို့စစ်ခန်းကိုလည်းဆက်သွယ်မေးမြန်းလာတာတွေရှိကြောင်းနဲ့ကောလာဟလသာဖြစ်ကြောင်းရှင်းလင်းနေရတယ်လို့ပြောပါတယ်
ကျွန်တော်တို့ရှိတဲ့ခဏခဏဖုံးလာကြပါတယ်ကျွန်တော်လည်းအဲ့လိုနားလဲအောင်ပြောပြရတာပေါ့ကောလာဟလတွေပါပဲလို့
ပဲခူးတိုင်းတောင်ကူမြို့နယ်မှာလည်းအလားတူစစ်တပ်ကပေါ်တာဆွဲတယ်ဆိုတဲ့သတင်းတွေပြန့်နှံ့နေပြီးရဲတပ်ဖွဲ့ကလိုက်လံစုံစမ်းရှင်းလင်းနေတယ်လို့တောင်ကူမြို့နယ်ရဲတပ်ဖွဲ့မှရဲမှူးဦးအောင်ဖေကပြောပါတယ
်ရက်ွက်တွေအထူးသဖြင့်ခြေရွာတွေပေါ့နော်အဲခြေရွာတွေကနေပြီးတော့မှအဲပေါ်တာဆွဲတယ်ပေါ်တာဆွဲတယ်ဆိုပြီးမှအဲ့ဒီလိုအတန်ထွက်နေလို့ကျွန်တော်တို့သတင်းအတည်ပြုပါတယ်သတင်းအတည်ပြုတဲ့ခါကျတော့ဆိုလိုတာကအဆွဲခံရတဲ့လူဘယ်သူလဲသဘောကမောင်ပြူဆွဲခံရတယ်ဆိုရင်မောင်ပြူရဲ့မိသားစုဝင်တရားတော်ခေါ်လာခဲ့အဲကျွန်တော်တို့အဲ့ဒီလိုအတည်ပြုပါတယ်ဒါပေမဲ့တရားအောင်မှလည်းအတည်ပြုနိုင်တာလည်းမဟုတ်မရှိပါဘူးအဲဟုတ်လည်းမဟုတ်ပါဘူးကောလာဟလဘယ်လိုပြန်နေမှန်းတော့ကျွန်တော်တို့လည်းမသိဘူးအဲ့ဒါကိုတော့ကျွန်တော်တို့လိုက်ပြီးတော့မှရှင်းပြနေပါတယ်
တောင်ငူမြို့ပေါ်မှာလွန်ခဲ့တဲ့နှစ်ရက်ကစတင်ပြီးဒီသတင်းပြန့်နှံ့ခဲ့ပေမဲ့ဒီကနေ့မှတော့ငြိမ်သက်နေပြီလို့လည်းပြောပါတယ်ကိုကန်ဒေတာမှာဒီလ9ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ရာကဒီလ22ရက်နေ့အထိအနည်းဆုံး4ချောင်းပစ်ကူ6ကြိမ်ဆောင်ရွက်တိုက်ခတ်ရတဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။သတင်းနှစ်ပတ်ကြာတိုက်ပွဲကာလအတွင်းမှာအစိုးရတပ်ဖက်က59ဦးကြာဆုံးပြီးကိုကန်တပ်ဖွဲ့ဘက်က85ဦးကြာဆုံးခဲ့သလိုအရသာအနည်းဆုံး50ကျော်လောက်ထိခိုက်သေဆုံးခဲ့ရပါတယ်။မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကန်တပ်ဖွဲ့ဘက်ကတော့ကိုကန်အရေးခင်းကိုဆွေးနွေးဖြေရှင်းဖို့တောင်းဆိုထားပေမဲ့အစိုးရဘက်ကလက်မခံပါဘူး။ပြီးခဲ့တဲ့စနေနေ့ကတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒုတိယဗိုလ်ချုပ်ကြီးမြထွန်းဦးကသတင်းစာရှင်းလင်းပွဲကျင်းပရာမှာတော့ကိုကန်အဖွဲ့နဲ့အတူကချင်ဝမိုင်းလာပလောင်ရှမ်းပြည်တပ်မတော်မြောက်ပိုင်းစားတဲ့အဖွဲ့တွေပါဝင်တိုက်ခိုက်နေကြောင်းထုတ်ဖော်ပြောဆိုထားပါတယ်။ဒီတရင်ထုတ်ပြန်ကြဲအရာကိုကန့်ဒေတာအတွင်းကတိုက်ပွဲတွေဟာတခြားဒေတာတွေကိုပါကူးဆက်ပြင်းထန်လာမလားဆိုပြီးစိုးရိမ်တာတွေလည်းရှိနေပါတယ
်။သောရရှင်များရှင်မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲကျင်းပဖို့နီးကပ်လာနေတဲ့အချိန်မှာလူခွင့်ရဲ့ခြေနေကနောက်ပြန်ဆွဲလာတယ်လို့Amnesty လူခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပါတယ်ဆိုတဲ့အချိန်မှာလူခွင့်ရေးအပိုင်းမှာဆုပ်ယုပ်မှုတွေတကယ်ဖြစ်ပေါ်နေတာပါလားဘာကြောင့်အဲ့ဒီလိုပြောနိုင်တာပါလဲဆိုတော့ February 24ရက်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုမိမိတို့ကိုဆက်သွယ်လို့ရမယ့်ဖုန်းနံပါတ်တွေချိုတင်ပေးပို့ထားစီလိုပါတယ် VOA ဖုန်းနံပါတ်က2392382555လေးဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်ရင်လဲစာနဲ့ဖြစ်စေအသံဖိုင်ကိုဖြစ်စေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။မနက်ဖြန်အင်္ဂါနေ့ည9:00မှာဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရယ်။ခုတော့ပြည်တွင်းသတင်းသဘောက်နောက်ဆုံးတင်ပြပါမယ်။နိုင်ငံတွင်းထူးခြားတဲ့စီးရီးအခြေအနေဖြစ်ပေါ်လာချိန်မှာအများပြည်သူသတင်းမှန်သိနိုင်ဖို့နှစ်ဖက်ကိုဆက်သွယ်ရတဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍကိုကာကွယ်ရေးဝန်ကြီးဌာနအနေနဲ့နားလည်သဘောပေါက်သိရှိဖို့လိုတယ်လို့ဖန်မြန်မာအဖွဲ့ကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ဆက်တွယ်တဲ့သတင်းသမားတွေအပေါ်မတရားအသင်ဆက်သွယ်မှုပုံမှဆက်ခွန်မြင့်ဆောင်တက်နဲ့အညီဆွနိုင်တယ်လို့ပြောကြားလာမှုတွေအပေါ်အခုလိုမီဒီယာလွတ်လပ်ခွင့်ရရှိရေးလှုပ်ရှားနေတဲ့သတင်းသမားတွေကသဘောထားထုတ်ပြန်ပြီးတုံ့ပြန်လိုက်တာပါ။အပြည့်စုံကိုတော့မဆုမုံကတင်ပြပေးပါမယ်။
မြန်မာနိုင်ငံတွင်းစစ်မှတ်ဖြစ်ပွားရာဒေသတွေမှာသတင်းရယူတင်ပြနေတဲ့သတင်းသမားတွေကိုချင်းချောက်မှုဖိနှိပ်ဟန်တားမှုတွေမရှိစေရေးသတင်းမီဒီယာတာဝန်ခံအဖွဲ့အစည်းတွေနဲ့သတင်းသမားတွေအလေးနက်ထားဆောင်ရွက်ကြဖို့လိုတယ်လို့မြန်မာစာပေစာနယ်စင်းလွတ်လပ်စွာထုတ်ဖော်ရေးသားခွင့်ပြောဆိုခွင့်တွေကိုအစဉ်တစိုက်တောင်းဆိုလှုပ်ရှားနေတဲ့မြန်မာသတင်းမီဒီယာသမားတွေနဲ့စာရေးဆရာ၊ခပြားဆရာတွေစုဖွဲ့ထားတဲ့ပန်မြန်မာအဖွဲ့ကဒီကနေ့သဘောထားထုတ်ပြန်ပြီးတောင်းဆိုလိုက်တာပါလက်တလုံးဆိုးရတက်နဲ့ကိုကန့်တက်ပါဝင်တိုင်းရင်းသားလက်နက်ကိုင်တွေကြားစစ်ရေးတင်းမာမှုတွေဖြစ်နေတဲ့အချိန်မှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတဲ့လောက်ကိုင်ဒေတာကစစ်ရေးအခြေအနေတွေကိုသတင်းမီဒီယာဌာနတွေဘက်ကသတင်းသမားတွေကိုယ်တိုင်တွားရောက်ပြီးသတင်းယူတာရှိသလိုဆက်သွယ်မေးမြန်းမှုတွေလည်းရှိနေတာဖြစ်ပါတယ်
ဒီလိုမျိုးစစ်အုပ်ချုပ်ရေးထုတ်ထားတဲ့အနေအထားမှာသတင်းသမားတွေဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်သွယ်မေးမြန်းမှုဟာမတရားသိမ်းဆက်သွယ်မှုပုံမှန်စက်ခွန်တင့်နဲ့ညီစွန်းနိုင်တဲ့အနေအထားဖြစ်လို့ဆက်ဆံသင့်မဆက်ဆံသင့်သတင်းသမားတွေကစဉ်းစားဖို့လိုတယ်ဆိုတဲ့ကာကွယ်ရေးဝန်ကြီးဌာနဘက်ကပြောဆိုချက်ကိုအခုလိုမျိုးသတင်းလွတ်လပ်ခွင့်တောင်းဆိုနေတဲ့ပန်မြန်မာအနေနဲ့သဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်။ပန်မြန်မာရဲ့ဥက္ကဋ္ဌမတိရာစန်းချောင်းက
တိုင်းသားလက်နက်ကိုင်တွေနဲ့ဆွေးနွေးနေတဲ့အချိန်မှာဒီဟာကိုဆက်ချက်ရမယ်ပေါ့နော်ပုံမှန်ဆိုပြီးသတ်မှတ်ထားတဲ့အချိန်မျိုးပေါ့နော်အဲ့လိုနားလည်မှုရှိနေတဲ့အချိန်မျိုးမှာသတင်းတော့ဒီပေါ်မှာကျတော့ဒီသက်ကွန်တစ်ကိုလည်းဆက်စဉ်းစားရမယ်ဆိုတဲ့ပုံစံမျိုးပြန်ပြောလာတာကပေါ့နော်သတင်းတော့ဒီကိုတနည်းအားဖြင့်ထိန်းချောက်လိုက်လို့ဖြစ်သွားတယ်ပေါ့အဲ့ဒီအတွက်ကြောင့်မလို့ဒီလိုမျိုးတက်မဲ့သတင်းတော့ဒီနဲ့အကြမ်းထဲမှာစီးမားနေတဲ့အကြမ်းမှာဆိုတော့ content ပေါ့ဒီမှာစစ်ပွားနေခြင်းကာလအတွင်းမှာသတင်းကိုဘယ်လိုရယူမယ်ဘယ်လိုရေးသားမယ်ဆိုတာနဲ့ပတ်သက်တဲ့ဆိုတော့ content ပေါ်မယ်ဆိုလို့ရှိရင်တော့ဒီလိုချင်းချောက်ခံရတဲ့အန်ဒီရီမရှိနိုင်တော့ဘူးလို့ယူဆတဲ့ကြောင့်မလို့တိုက်တော့တာပါ
။အများပြည်သူသိရှိနိုင်အောင်တိုက်ပွဲဆိုင်ရာသတင်းတွေထုတ်ပြန်တဲ့နေရာမှာအခုလိုမျိုးသတင်းသမားတွေဘက်ကတိကျခိုင်မာတဲ့သတင်းချက်လက်တွေရရှိနိုင်မှုဆက်သွယ်မေးမြန်းမှုဟာသတင်းသမားရဲ့ကျင့်ဝတ်နဲ့အညီဆောင်ရွက်တဲ့ဗမလိုက်မီဒီယာလုပ်ငန်းအဆင့်ဖြစ်တယ်ဆိုတာကာကွယ်ရေးဝန်ကြီးဌာနဘက်ကရောသတင်းသမားတွေဘက်ကသိရှိနားလည်ဖို့လိုတယ်လို့ပန်မြန်မာရဲ့အတွင်းရေးမှူးကိုနေဖုံးလက်ကလည်းထောက်ပြပါတယ်
။သတင်းသမားတွေနဲ့ပတ်တိုင်းတော့ဒီကိစ္စတွေကတော့ချွင်းချက်အနေနဲ့ထားရမှာပဲ။ဘာလို့ဆိုတော့သတင်းဆိုတာကနှစ်ဖက်မြောက်ရေးဖို့အတွက်နှစ်ဖက်လုံးနဲ့အဲ့လိုမျိုးတွေ့ရကြုံရရှိမှာပဲ။အဲ့ခါကျတော့ဟိုဒီကိစ္စကအခြားသူတွေနဲ့ချားသူတွေဆိုရင်တော့ပြဿနာမရှိဘူး။တရင်သမားတွေကိုဒီလိုမျိုးတစ်ဖက်ကဖွဲ့စည်းနဲ့တွေ့တာတွေစကားပြောတာတွေမှာပြဿနာရှိရဆိုရင်တော့ဒါအဲ့ဒါဆိုရင်တော့ဘယ်လိုမှတရင်ရေးဖို့ဖြစ်မှာမဟုတ်တော့
ဘူး။ဒါကြောင့်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းကိုရိုင်းတရင်မီဒီယာသမားတွေနဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်လာနေတဲ့အနေအထားမှာတက်မတော်နဲ့တရင်မီဒီယာကြားတရင်စည်းစင်းမှုပြန်ဆန်ချော့မွေ့စေရေးတရင်သမားတွေအတွက်အာမခံချက်ရှိတဲ့တရင်မူဝါဒကျင့်စဉ်ကုတ်တော့ကွန်ဒက်ချမှတ်နိုင်တဲ့မီဒီယာပေါ်ပေါက်လာနိုင်ရေးကတရင်သမားတွေရဲ့တာဝန်ဖြစ်တယ်ဆိုတာကိုလည်းပန်မြမအဖွဲ့ကပြောပါတယ်
ဖြစ်ပေါ်နေမှာဆိုရင်တော့မဟုတ်ဘူးဘက်ဒီဘက်ကိုအဲ့လိုမျိုးသတင်းသမားတွေကိုကင်းလုတ်ခွင့်ပေးထားတာပဲလေဒီအဲ့တော့ဒီအဲ့ဒီသဘောတရားတွေကိုနားလည်အောင်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဒီသတင်းနဲ့ပတ်သက်တဲ့အဲ့လိုအခွင့်အရေးတွေကနေပြီးတော့အဲ့လိုမျိုး workshop တွေလုပ်တာမျိုးအဲ့တောင်းဆိုတာမျိုးအဲ့လိုမျိုးတွေလုပ်တင်တယ်လေဒီကြားတစ်ခုကတော့သတင်းသမားဆိုတာကတော့သတင်းကျင့်ဝတ်ရတော့ဘတ်လိုက်လို့မရအောင်အဲ့တော့ဘတ်ညီအောင်ရေးမယ်ဆိုရင်တော့သိသေးကြတယ်ဟိုဘက်ကဒီဘက်ကတစ်ပတ်လုံးကိုတို့ကသတင်းလေးနဲ့ရအောင်ဆက်သွယ်ချိတ်ဆက်ပြီးတော့အဲ့လိုမျိုးအတန်တွေကိုထည့်ရမှာပဲလေသတင်းသမားတွေနဲ့ပတ်သက်ပြီးတော့စဉ်းစားမယ်ဆိုရင်တော့အဲ့အခြားကိစ္စတွေကိုပြီးဖြည့်ပြီးတော့ဒီသတင်းကျင့်ဝတ်တွေကိုပဲဥသွားပြီးစဉ်းစားတင်တယ်လေ
သတင်းသမားတွေပေါ်မှာအာဏာပိုင်တွေဘက်ကချိန်ချောက်ဖိနှိပ်မှုတွေမရှိစေရေးမြန်မာစာနယ်ဇင်းကောင်စီယာယီအပါအဝင်သတင်းမီဒီယာတာဝန်ခံအဖွဲ့အစည်းတွေဘက်ကအလေးအနက်ထားလှုံ့ဆော်တင်တယ်ဆိုတာကိုပန်မြန်မာအဖွဲ့ကတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်
မဆူမမင်းမြန်တင်ပြတော်တာပါရှင်တင်းလာနေညနေပိုင်းစီစဉ်နေမကြခင်ပြီးဆုံးတော့မှာပါခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားစီစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲတိတိုက်ရထုတ်လွှင့်ပေးသွားမှာပါ Asia Set 7 Joe Rua နေဖန်ယူကြည့်ရှုနိုင်ပါတယ်အခုနောက်ဆုံးကြာရှိတဲ့အချိန်မှာတင်အချင်းချုပ်ကိုတော့ခင်မျိုးသက်ကကြေညာပေးပါအောင်ရှင်
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ရှေ့လန်းတပ်တွေကလက်နက်ကြီးတွေကိုအပြစ်ကရရှိသဘောတူစာချုပ်တိုင်းဖိရှားပေးဖို့ကိစ္စဟာရုရှားလုပ်လာတဲ့သဘုံတွေအခုထိဆက်ပြီးတိုက်ခိုက်နေသေးတဲ့အတွက်စပြီးမလုံနိုင်ဖြစ်နေရတယ်လို့ယူကရိန်းစစ်တပ်ကပြောကြားလိုက်ပါတယ်။အခုလိုတိုက်ခိုက်မှုတွေဆက်ပြီးလုံနေတဲ့လက်နက်တွေပြန်ရုပ်သိမ်းပေးဖို့ဆွေးနွေးမှုတွေလည်းမလုံနိုင်ဘူးလို့ဆိုပါတယ်။အီရန်ရဲ့နျူကလ িয়ার စစ်ဆင်တဲ့ပတ်သက်ပြီးသဘောတူညီချက်ရဖို့တမ်းမှရနီးကလာတာနဲ့အမျှအီရန်နဲ့အမေရိကန်တန်တမန်တွေဒီကနေ့တင်းင်းလာနေမှာပဲလဲစစ်ဆက်ညှိနှိုင်းမှုတွေကိုဆက်ပြီးလုပ်နေကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးတို့ဟာဒီတင်းင်းတွေနေတော့ကလည်းဂျနီဗာမှာ2နာရီနှီးပါကြာတွေ့ဆုံခဲ့တာဖြစ်ပါတယ်။မတ်လ20နေ့မှာတော့ဒီတမ်းမှရဟာနောက်ဆုံးနေ့ဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားအဆွင့်ရောက်တွေချင်းချောက်မှုအန်ဒီယဂိုတွန်းလှန်တိုက်ဖြတ်ဖို့ရည်ရွယ်ပြီးအကြမ်းဖက်တိုက်ဖြတ်မှုဖြစ်လာအောင်အမုန်းတရားတွေပြန့်ပွားအောင်လှုပ်ဆောင်နေတဲ့အဖွဲ့တွေကိုချိန်မုံမှာဖြစ်တယ်လို့လူမှုကြီးကြပ်ရေးဥပဒေတွေကိုလည်းပိုးပြီးခိုင်မာအောင်လှုပ်ဆောင်မှာဖြစ်ကြောင်းဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကကြေညာလိုက်ပါတယ်ဆိုမာလီယာအစ္စလာမစ်စစ်သွေးကြော်ရဲ့အကြမ်းဖက်ချင်းချောက်မှုတွေပေါ်ထွက်လာခဲ့ပြီးတဲ့နောက်ပိုင်းမှာအမေရိကန်နဲ့ကနေဒါနိုင်ငံကကုန်တယ်ကြီးနှစ်ခုအတွက်လုံခြုံရေးတွေကိုအဆင့်တိုးမြှင့်လိုက်ပါပြီ
တင်းလာနဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရင်းမှုကမတ်တင်ကြီးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Brian McCullier ဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 71.25 ရွာနေတိုက်ထုတ်လွှင့်ပေးခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါThank you.
This program has come to you from the Voice of America, Washington.